မင်္ဂလာပါခင်ဗျာအင်္ဂါနေ့ည Daily Life စီစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ရခိုင်ပြည်နယ်ကဒုက္ခသည်ပြန်လက်ခံရေးစိန်ခေါ်ချက်နဲ့အလားလာပါတစ်ဖက်နိုင်ငံကိုရောက်သွားတဲ့ရခိုင်ပြည်နယ်ကမွတ်စလင်ဒုက္ခသည်တွေပြန်လက်ခံရေးအစီအစဉ်တွေကိုတော့အခုဒီနိုမာ15ရက်နေ့မှာစတင်မှာဖြစ်ပါတယ်ကုလသမဂ္ဂဘက်ကတော့ဒီရွန်ဂျာဒုက္ခသည်တွေပြန်ရေးမဖြစ်နိုင်သေးဘူးလို့ပြောပေမဲ့အခုဒီစီးစစ်ထားတဲ့ဒုက္ခသည်2000နေရပြန်ရေးဘလောက်ထိချုံချုံဝေရှိနိုင်မလဲဒေသတွင်းမှာနှစ်ဖက်လူမှုတိုင်ဝမ်ကြမှာတဟဆတာရှိနေနိုင်အောင်လို့ဘလောက်ထိစီမံထားနိုင်မလဲဒီအကြောင်းကိုကျွန်တော်ဆွေးနွေးမှာပါအဓိကပါဝင်ဆွေးနွေးပေးမယ့်ပုဂ္ဂိုလ်ကတော့သတင်းစာဆရာဦးစီသူအောင်မြေဖြစ်ပါတယ်ကျွန်တော်ဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ပါဝင်ဆွေးနွေးမင်းများလူတွေတို့ရဲ့ရှင်တွေတော်များများတို့ရဲ့တယ်လီဖုန်းနံပါတ်တွေပို့ထားပါတယ်အများသောအဖြစ်ကတော့ဒီဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ရ ेंजर ဒုက္ခသည်စခန်းကလူတွေများတာတွေ့ရပါတယ်ခင်ဗျာကျွန်တော်တက်တဲ့တလောက်ခေါ်ပြီးသွားပါမယ်အကယ်၍အားလုံးမခေါ်နိုင်ရင်လေဟိုကျွန်တော်တို့ဒီနေရာချုပ်တင်တောင်းပန်ပါတယ်ကျွန်တော်အရင်ဆုံးဦးစီသူအောင်မြတ်ကိုဖိတ်ခေါ်ကြပါလိမ့်ခင်ဗျာကိုစီသူရေကြားရလားမသိခင်ဗျာ
ဟုတ်ကဲ့ကြားပါလိမ့်ခင်ဗျာ
ကိုစီသူရေခုနကကျွန်တော်ပြောသွားလို့ပါပဲအခုဒီကနေ့ဆိုလဲဒီရွန်ဂျာဒုက္ခသည်2000မြန်မာနိုင်ငံဘက်ပြန်ပို့မဲ့ကိစ္စကိုဆိုင်းထားဖို့ဆိုပြီးတော့ကုလသမဂ္ဂရဲ့လူခွင့်ဆိုင်ရာကြီးကဲကနေပြီးတော့ကြေညာချက်ထုတ်ပါတယ်ကုလသမဂ္ဂဘက်ကတော့ဒါကိုတော်တော်လေးစိုးရိမ်နေတဲ့အနေအထားတော့ဖြစ်နေတယ်ခင်ဗျာအဲ့တော့အခုဒီနိုမှာ15ရက်နေ့ဒုက္ခသည်တွေစပြီးတော့ပြန်လည်လက်ခံရေးအစီအစဉ်ဖြစ်နိုင်ချေဘယ်လောက်ထိများရှိလဲကိုစီသူဘယ်လိုများမြင်မိပါလဲ
အဲ့တော့ကျွန်တော်တို့ဒရင်သမားတွေအနေနဲ့လည်းအများအားဟိုနားဆွနေပါလေ။နားဆွနေတယ်ဆိုတာကကျွန်တော်တို့လည်းတည်င်းတွေတွားယူခြင်းနဲ့အဲ့ဒီအခြေအနေတွေလည်းသိချင်တာပေါ့နော်။ဒါပေမဲ့အဲမြန်မာအစိုးရဘက်ကလည်းသူတို့ပြောထားပြီးသားတာပြောထားပြီးသားရှိပါတယ်။ဒီဥစ္စာပြန်လာရေးမပြန်လာရေးဆိုတာတင်ရသည့်အစိုးရဘက်ကအဲမူတည်နေတယ်ဆိုတော့မှသူတို့ပြောထားတာရှိပါတယ်။ဒီလိုခါကျတော့အခုကျွန်တော်တို့ပြောနေတဲ့အချိန်ထိသေချာပေါ့ဒီ15ရက်နေ့ကြာရင်ဒုက္ခသည်တွေပြန်လာမယ်မပြန်လာဘူးဆိုတာဒီဒီကကျွန်တော်တို့မပြောနိုင်သေးပါဘူ
းဟုတ်ကဲ့ဒီနေရာမှာကျွန်တော်တခုပြောချင်တာဒီမတိုင်ခင်မှာကုလသမဂ္ဂအဖွဲ့တွေကမြန်မာနိုင်ငံကပြင်ဆင်ထားမှုတွေကိုဒီပြင်ဆင်ထားတဲ့ဒုက္ခသည်စခန်းတွေအထိပေါ့နော်ယာယီစခန်းတွေအထိတွားပြီးတော့လေ့လာခဲ့တာရှိတယ်အဲ့တော့သူတို့ဘက်ကအမြင်ကတော့တေချာပြင်ဆင်ထားမှုမရှိဘူးလုံခြုံရေးကစိတ်မချရသေးဘူးလို့ပြောနေတယ်တကယ်ကောအဲ့အခြေအနေရှိပါလားကိုစီသူဘယ်လိုသုံးသပ်မိလဲ
အဓိကကတော့အစိုးရရဲ့အစီအစဉ်ကိုတေချာပြီးတယ်ဆိုရင်တော့ဘယ်တော့သုံးသပ်လို့ရပါလဲအစိုးရကသူကအဲလက်ခံရေးစခန်းတစ်ခုလုပ်ထားတယ်။တစ်ခုရနဲ့တောင်ပြိုလက်ဝဲစခန်းပေါ့နော်။အဲပြီးတော့မှအဲ့ဒီကနေပြီးတော့မှတရက်ကို250စီလောက်သူလက်ခံမယ်။ပြီးရင်နေချင်းပြီးလောက်ပဲပေါ့နော်။အလိုလိုတရက်အဲ့လောက်ပေါ့။အဲ့ဒါပြီးရယ်ဆိုတာနဲ့သူကဟိုဂျာစခန်းထဲမှာသူကထားမယ်။ဂျာစခန်းမှာကျတော့ဘယ်လောက်ထိကြာမလဲဆိုတဲ့ဥစ္စာကိုတော့သူအာမခံထားတာမရှိဘူး။ဂျာစခန်းထဲမှာနေရမယ်။ဂျာစခန်းတက်တော့သူကအကုန်လုံးကိုတော့သူပြင်ဆင်ထားတယ်လို့ပြောတယ်။စာရေးပေါက်ရေးအဲ့ဒီမှာဈေးလာရောင်းချပါရီနောက်ပြီးတော့နေ့စဉ်ထောက်ပံ့ပါရီနောက်ပြီးတော့ကျမ်းမာရေးအတွက်ဒီအကုန်လုံးကိုသူပြင်ဆင်ထားတယ်လို့ပြောတယ်ပြီးရင်ဒီပြီးခဲ့တဲ့ရက်ကဒရင်းညာရှင်းလင်းပွဲလုပ်တယ်ဒရင်းညာရှင်းလင်းပွဲမှာထူးခြားတာတွေကကျွန်တော်တို့ဘာတွေတွေ့ရလဲဆိုတော့ဒေါက်တာဝင်းရဲ့အေးကအဲ့ဒီမှာပြောတယ်အပြန်ရောက်လာတဲ့လူတွေက MVC ကတ်ကိုသူတို့လုပ်ရမယ်လုပ်ပြီးလို့အထောက်ထားတဲ့ဆုံးတစ်ခုရှိတယ်ဆိုရင်အဲ့ဒီကပေါင်တော်ဒေသပေါ့အဲ့ဒါကိုနောက်ပိုင်းမှာလောက်ဝကဘက်ကပြန်ပြီးရှင်းတာမောင်တော်မြို့နယ်ပေါ့နော်ပေါ်လို့မြင်တဲ့အပြင်မှာလူတွေကသွားလို့ရနိုင်တယ်ဆိုပြီးတော့ရှင်းတယ်။အဲဒီစာကဘာတစ်ခုကျွန်တော်တို့ပေချာပေါက်ပြီးသွားတယ်လဲဆိုတဲ့အခါကျတော့ဒီစခန်းတွေကဟိုအရင်စစ်တွေဘက်မှာလုပ်ထားတဲ့လက်ရှိချိန်ရှိနေတဲ့အဲစခန်းတွေလိုမျိုးမတူဘဲနဲ့အပြင်ကိုလွတ်လပ်ထွက်ခွင့်ရမယ်စခန်းတွေလိုကျွန်တော်တို့အဲ့လိုမျိုးဟိုမှတ်ယူလို့ရတယ်အဲ့ဒါတစ်ချက်။ဒုတိယတစ်ချက်ကကုလမကတွေကတို့စိုးရိမ်နေတဲ့အချက်ကအဲ့ဒါဘာလဲဆိုတော့ဟုတ်ပြီရဲ့ဂျာစခန်းတွေမှာဘယ်လောက်ကြာနေရမှာလဲသူတို့ဒီဘက်နေရာပြန်ချထားပြီးမလဲဆိုတော့အစိုးရဘက်ကဘာလို့လှုပ်ထားကြလဲဆိုတော့နေရာ42နေရာသူတို့သတ်မှတ်ထားပါတယ်တဲ့အဲ့ဒါကဘာလဲဆိုတော့အဓိပ္ပာယ်ကဘလောက်ကြီးမီးလောင်ပြီးတော့မှပြစ်စီရတဲ့နေရာတွေကကျွန်တော်နားလေတာအငူမော်ကနေမောင်တော်အထိပါလန်တစ်လျှောက်ဆိုရင်တော့ဘာမှမကြံတော့ဘူးအကုန်လုံးမီးတွေလည်းလောင်ပြီးဘူရူစာတွေလည်းအကုန်လုံးထိုးပြလိုက်ပြီအဲ့ဒီမှာသူတို့ကပြန်ပြီးတော့နေရာချထားပြီးဖို့42နေရာပေါ့နော်42ရွာလောက်သူတို့သတ်မှတ်ထားတယ်အဲ့ဒီမှာနေရာချပေးမယ်အဓိပ္ပာယ်ကတော့ဘာလဲဆိုတော့အဲ့ဒီလူကဘယ်နေရာမှာသူနေခဲ့ကြလဲသူရဲ့အနီးဆုံးနေရာမှာပြန်ပြီးတော့နေရာချထားပေးမယ်ဆိုတဲ့သဘောအကွက်တွေပါလေချပြီးတော့မှအဲ့တော့အိမ်တွေကမရှိသေးဘူးမရှိသေးတဲ့အခါကျတော့အိမ်ကကိုယ့်ဘာသာကိုစောက်ချင်မလားစောက်ချင်တဲ့ဆိုရင်အဲ့ဒီစောက်တဲ့အတွက်ကိုလုံးပြီးရဒုက္ခလာကြတဲ့နေ့ပြီးတော့မှအဲ့ဒီအိမ်ကိုသူပိုက်ဆိုင်ဖို့ရမယ်အဲ့ဒါတစ်ခုနောက်ခုကတော့ဟုတ်ပြီကိုမလုပ်နိုင်ဘူးဆိုရင်အစိုးရကဟိုလုပ်ပေးတဲ့အထည်ကိုစောက်မလားအဲ့ဒါဆိုရင်အကြည့်ရတာအစိုးရကနိုင်ငံကလာပြီးတော့မှအဲ့ဒီနေရာ42နေရာမှာဟုတ်ပြီလေအိမ်နေရာတွေမှာအကလာတစ်ခုရောက်ရင်နေရာချပေးမယ်ဒါပေမဲ့အဲ့ဒါအားလည်းဘာမှအဆင်ပြေကတော့မဖြစ်ဘူးအဲ့ဒါကစိုးရိမ်နေတာကျွန်တော်ကျွန်တော်ဖြစ်မှာလေအခုကတော့အစိုးရဘက်ကစီစဉ်ထားတာကတော့ငကိုတိုင်းစိတ်အပြောင်းလဲတော့မရှိပါဘူးအဲ့ဒီတိုင်းပါပဲ
အဲ့တော့ကုလသမဂ္ဂရဲ့စိုးရိမ်ချက်ကတော့တကယ်လုံးခိုင်ခိုင်လုံလုံရှိရလားကိုစီသူဘယ်လိုမြင်လဲ
ਅਚਨਾ ਠੇ ਨਾ ਤਰੋ ਸੋਈ ਮੈ ਸੁਲੇ ਸੋਈ ਨਾ ਸਿਆ ਬੈ ਪਰ ਮਾ ਚੇ ਗਾ ਦੀ ਪਿਆਲਾ ਮੈ ਫਿਸ ਸੇ ਮਾ ਤਰੋ ਕੋ ਹੋ ਬਾਲੇ ਅਨੀਗਾ ਸੌਕੀ ਹੋਏ ਨੀ ਬਾਰੀ ਬਾ ਮਾ ਪੀ ਮਥਾ ਹੂ ਤਾਂ ਦੂਜਾ ਰਖੂ ਗਾ ਗੁਨਾ ਬਿਓ ਦਲੋ ਬੈ ਹੋ ਨੀ ਐ ਨੀ ਲੈ ਅਸੇ ਮੈ ਮਿਸੀ ਬੀ ਹੂ ਅਈ ਰੋ ਹੋ ਉਸਾ ਬੋ ਨਾ ਜਾਸ ਖਾ ਮੋ ਜਾਸ ਖਾ ਮਾ ਬਰਾ ਵੀ ਜਾ ਮੈ ਸੁਲਾ ਬਦੂ ਮਾ ਆਮਾ ਮਖਾ ਨਾ ਹੂ ਅਈ ਅਈ ਰੋ ਅਈ ਕੈਸਾ ਹੋ ਤੋ ਆ ਸੋਈ ਨਾ ਬਾ ਨਾ ਸੋਇਆ ਬਗਾ ਬਿਆ ਮੀ ਰੋ ਬਿਓ ਰਾ ਲੈ ਦਾ ਮੈ ਲੂ ਦੀ ਆ ਬੇ ਨੀ ਆ ਬੇ ਯੂ ਆ ਰੀ ਆ ਮਾ ਤਰੋ ਮ ਪੀ ਦੇ ਅਖਾ ਜਾ ਰੋ ਚੂ ਦੇ ਮੀ ਰੋ ਐ ਨੀ ਸੌਕ ਬੀ ਥਾ ਰਾ ਗਾ ਲੈ ဟိုအဆင်မပြေဘူးလို့သူတို့ဘက်ကတော့အကြောင်းပြရတယ်။ဒါအဲ့ဒါလိုအနေထားမျိုးမှာသူတို့စိုးရိမ်နေဆိုရင်လည်းကျွန်တော်ထင်တယ်စိုးရိမ်ဖြစ်နေကိစ္စလိုပဲဖြစ်ပါလား
။ဟုတ်ကဲ့ခင်ဗျာကုစီသူအောင်မြင့်လေးလိုက်ပေါ်မှာခဏနေပေးအောင်ခင်ဗျာပေါင်ဆွေးနွေးမဲ့တော်ရှင်တော်များများကစခန်းတွေကများတဲ့ခါကျတော့အဲ့ဒါလေးကိုတုံ့ပြန်ပြီးတော့ဆွေးနွေးပေးဖို့။အဲကျွန်တော်အရင်ဆုံးကုအစ္စလမ်ဖိတ်ခေါ်ချင်ပါတယ်ကုအစ္စလမ်ကဘယ်စခန်းလဲခင်ဗျာ
။ဟာကျွန်တော်ကဘာလိုကလီဒုကလေ
းဟုတ်ကဲ့ကုအစ္စလမ်ဆွေးနွေးလိုတာသိကျင်လိုတာသိလိုတာဖြစ်ဆွေးနွေးမြင်းမြန်းလို့ရပါတယ
်။ဟုတ်ကဲ့ပါကွာကျွန်တော်ရဲ့အဲမေးချင်ခြင်းကိုကျွန်တော်ကအလွန်ဆွေးနေပါလေ။ဒါမှဆိုရင်ဒီတော့မှဆိုရင်အခုဒီဟိုလုံချွေအမတ်ကံရဆိုတာမရှိသေးဘူး။မစစ်ပြန်လာရဲ့အတင်ပြချက်ကိုလည်းအကောင်အထည်ပေါ်တာယနေ့အထိမရှိသေးဘူးခင်ဗျာ။အာ IDD ဒုက္ခရဲ့စံလို့ယနေ့အထိတော့ပတ်သိနေတော့ကျန်လေနေရာဖတ်တတ်ရင်းဆိုတာမသိရသေးဘူး။နောက်ပြီးတော့မန္တလေးဘုတ်တံကြာပြေးတာမှာမိချိုခံရတယ်မိသားစုတွေရဲ့မှာမောင်တော်မျိုးမှာဥပမာဘုတ်တံမှာအဲ့လိုနေထိုင်နေလူတွေရှိတယ်သူတို့ပြန်လေနေရာဆတာချင်းသူတို့ရဲ့မငင်သားအကောင်ကြီးဘာတခုမှငင်နေတိမရှိသေးဘူးဒါကြောင့်မလို့ကျွန်တော်ကနေရခြင်းကိုကျွန်တော်ဆုံးယူပါတယ်
ဟုတ်ကဲ့ခင်ဗျာအကိုအစ္စလမ်ကျေးဇူးပါကျွန်တော်ကိုစီစီကိုပြန်မေးချင်ပါတယ်ကိုစီလီသူတို့စိုးရင်ချက်ကိုကိုအစ္စလမ်ပြောတာကတော့ပထမတစ်ချက်လုံခြုံရင်ဒုတိယချက်ကတော့မြန်မာနိုင်ငံထဲမှာပဲရှိတဲ့ IDP စခန်းထဲမှာပဲရှိတဲ့လူတွေနောက်တော့ရက်သေးတောင်ထဲမှာပဲရှိတဲ့လူတွေကိုနေရာပြန်လည်ချထားခြင်းရှိသေးပါဘူးလေအဲ့ဒါမှန်ပါလားခင်ဗျာအခြေအနေကအ
ဲ့ဒီကဒုတိယဥစ္စာကလုံခြုံရင်နဲ့ပတ်သက်လို့ပြောမယ်ဆိုရင်ကျွန်တော်ဆီမှာအဲ့ဒီကနေဝင်လာတဲ့အလူတွေဟိုခရထားပေါ့နော်ဒီမောင်တော်ဒေသအထက်မှာဆိုရင်ဟိုအစိုးရရဲ့စီးပွားအရဆိုရင်တော့အဲ့ဒီမှာလဲလေးလားသိန်းလောက်ကျန်ရစ်တယ်။ကျန်တဲ့ခါကျတော့အဒီလူတွေရဲ့လုံခြုံရေးလဲအခုချိန်ထိကိုဘာမှအန္တရာယ်ရှိတာတွေတော့ကျွန်တော်တို့မတွေ့ရဘူး။ဆိုတော့လုံခြုံရေးကပ်ပက်နေကြတော့ဘယ်တော့ပြဿနာမရှိတော့ဘူး။အဲဒါတစ်ချက်ပေါ့။နောက်ဒုတိယတစ်ချက်ကြားတဲ့အခါကျတော့ဒီကနေ့ကနမူနာထောက်ပြတာကအထူးသဖြင့်ဒီစစ်တွေဘက်ကလိုပဲဆိုပါတော့နော်စစ်တွေမှာဆိုရင်အခုချိန်ထိပေါ့နော်ဟိုတပိန်းမီးလားလောက်ရှိတဲ့ဒုက္ခတွေတွေသူတို့နေရာတွေကိုသူတို့ပြန်မရောက်သေးဘူး။မှန်ပါတယ်အဲ့ဒီစားကလည်းသူရဘကမဖြစ်ရှင်းနိုင်ဘူးဒါပေမဲ့အခုလောလောဆယ်တို့ကဂတိပေးတာကအဲ့ဒီပုံစံမျိုးမဟုတ်ဘူးလို့တော့ဟိုပြီးခဲ့တဲ့သတင်းစာရှင်းလင်းပွဲမှာပဲဂတိပေးတယ်အဲ့ဒါဘာလဲဆိုတော့ကော့မဲကိုရောက်လာတယ်ဆိုတာနဲ့ပေါင်တော်မျိုးနယ်ထဲမှာဟိုလွတ်လပ်စွာသွားလာနိုင်မယ်လို့ဒါတို့ပထမဦးဆုံးဂတိပေးတာပေါ့ဒါကျွန်တော်ပထမဦးဆုံးကြားဘူးခြင်းပဲဆိုတော့ဒီဂတိနဲ့ဆိုရင်တော့အဲ့ဒီတစ်ခုကတော့ဟိုစိတ်ပူစရာမလိုဘူးလို့တော့ထင်ပါတယ
်ဟုတ်ကဲ့
ပါပါတယ်အဲ့ဒီစစ်တွေဘက်မှာတော့အခုတတိအဲ့တိုင်းဖြစ်နေတော့ပေါ့
အဲ့ဒါကျွန်တော်ထမင်းကျနာကစစ်တွေဘက်ကစခန်းတွေကိုအဲ့မှာရှိတဲ့ ITB စခန်းတွေကလူတွေကိုပြန်လည်နေရာချထားခြင်းမရှိသေးပဲနဲ့ဘင်္ဂလားဒေ့ရှ်ကလူတွေကိုခေါ်မယ်ဆိုတာလက်တွေ့ကြရလား။ဘာကြောင့်အဲ့စစ်တွေဘက်ကလူတွေကိုပြန်ပြီးနေရာချထားတာမလုပ်နိုင်သေးတာလဲခင်ဗျ။
အဲ့ဒါကတော့အစိုးရပေါ်မှာပဲမူတည်မယ်နဲ့တူပါတယ်။ဘာဖြစ်လို့ဆိုတော့မတူတဲ့ပြဿနာတစ်ခုကစစ်တွေဘက်မှာကြတော့အဲ့ ITB စခန်းတွေရောက်နေတဲ့ဘုရှင်တွေအများစုကသူတို့ရာငကိုရောကဆိုရင်ကျွန်တော်တို့ရခိုင်တိုင်းသားတွေနဲ့ရောနှောပြီးနေထိုင်တဲ့အလားတဲ့ခါကျတော့အဲ့ဒါကိုယူပြပြနေရချရာပြီးဘူးသူတို့လည်းအစိုးရရဲ့သဘောထားပေါ့နော်အဲ့ဒီမှာဒါလို့ဖြစ်နေတော့ကျွန်တော်တို့လာလည်းမလဲပါဘူးအဲ့ဒါနဲ့ထွက်ကလက်ခံတာတွေရှိကောင်းရှိနေတာပေါ့အဲ့ဒါလည်းသူကနှစ်ပေါင်းအခုဆိုတော်တော်လေးကိုကြာနေပြီအဲ့ဒါလက်ခံတယ်ဒါပေမဲ့တော့ဘယ်မှာတော့အဲ့လိုမဟုတ်ဘူးအိန္ဒိယတစ်ခုလုံးမှာအဓိကနေထိုင်တာမူဆွေတွေကအများကြီးပဲ90%ကျော်ပါတယ်ဆိုတော့အဒီနေရာမှာတော့ပြန်ပြီးတော့ကတော့သူတို့ရေးကနေမနေမရလဲသူတို့ရွေးချယ်ထားပြီးအဲ့နေရာမှာအကုန်လုံးနေရာပြန်ပြီးတော့ခါထားပြီးလို့ဆိုတာတော့ကျွန်တော်တော့ယုံကြည်ပါတယ်အဲ့ဒါသူတို့နေရာပြန်ချပေးထားပါလိမ့်မယ
်ဟုတ်ကဲ့ခင်ဗျကျေးဇူးပါကျွန်တော်နောက်ထပ်သွားရှိတူဖိတ်ခေါ်လိုက်ပါတယ်ကိုငင်းချမ်းအောင်ကိုငင်းချမ်းအောင်တို့တို့တို့ဆွေးမြေးမြင်မြောက်လို့ရပါတယ
်နဲ့ကိုစီတော်မြင့်လက်ရှိရဆိုတော့ကောင်းပါတယ်အဓိကကအခုဒီရိုဟင်ဂျာ2000ကျော်ကိုပြန်လာတယ်မလာဘူးဆိုတဲ့ဟာအောင်မြင်တယ်မအောင်မြင်ဘူးဆိုတဲ့ကိစ္စကဟုတ်နိုင်ငံတကာစိုးရိမ်တာတွေဘာတွေပါအကုန်အပါပြောလို့ရှိရင်မအောင်မြင်ပါစေလို့ပဲကျွန်တော်ဆုတောင်းတယ်အဲ့ဒီလိုအောင်မြင်နေဆိုရင်ဗမာအစိုးရကစက်ပနာတွေအများကြီးကိုဖန်ပြီးဟုတ်ဖြည့်ရှင်းရမယ်ဆိုတဲ့ဟာဖြစ်တယ်ဒီလူ2200ကိုခေါ်တဲ့ကိစ္စကဗမာအစိုးရကရုံးကြီးဂျာတွေထဲမှာပတ်ခွဲတဲ့ ဟိုဘယ်လိုပြောမလဲသွေးထိုးတယ်သခွဲတယ်ဆိုတဲ့ဟာရိုဟင်ဂျာအတိုင်းဝိုင်းမှာဖြစ်နေပြီတကယ်လို့အဲ့ဒီလူ2000ကျော်ပြန်လာပြီဆိုရင်ရိုဟင်ဂျာအချင်းချင်းထဲမှာပြဿနာတွေ2မျိုးစုံတက်လို့ရှိရင်ကျွန်တော်တို့ကအခုပြဿနာဖြေရှင်းတဲ့အခါတခုတည်းမဖြေရှင်းရတော့ဘယ်နဲ့ပို့ပို့ပို့ပို့ပြီးတော့ဖြေရှင်းရဖို့ပါရှိတယ်ခင်ဗျာကျွန်တော်မြင်ရတော့အစိုးရကသူ့ပြဿနာကိုသူရှာပြီးတော့သူ့ဒုက္ခကိုသူပြန်ပြီးတော့ခံပြီးတယ်ပဲကျွန်တော်မြင်ပါတယ်ဘာဖြစ်လို့လဲဆိုတော့ရိုဟင်ဂျာအတိုင်းဝိုင်းထဲမှာ
ဟုတ်ကဲ့
ဒီလူတွေနဲ့အစိုးရနဲ့ပေါင်းနေတယ်ဆိုပြီးတော့တွေးခွဲတဲ့ကိစ္စမျိုးပါဖြစ်ကုန်လို့ပါခင်ဗျာကျေးဇူးများတင်ပါတယ်
ဟုတ်ကဲ့ကိုကြီးညာကျေးဇူးပါခင်ဗျာဒါကကိုကြီးညာရဲ့အမြင်ပေါ့နော်နောက်ထပ် threat ရှိတူကျွန်တော်ဖိတ်ခေါ်လို့ပါတယ်ကိုအေးလိုင်းကိုအေးလိုင်းတူတူတူဆွေးနွေးမြင်မြန်လို့ရပါတယ်ခင်ဗျာပြောလို့ရပါပြီဟုတ်ကဲ့ကိုအေးလိုင်းကြားပါလားအဲကိုအေးလိုင်းကြားပါလားအဲကိုအေးလိုင်းမကြားရင်ကူးမမောင်ရှိလားမသိဘူးလေလိုင်းပေါ်မှာဟယ်လိုကြားပါလားအဲအဲဆိုကျွန်တော်ကိုစီအောင်မြစ်ကိုပဲပြန်ပြီးကြည့်ပါလေကိုစီအောင်မြစ်ခုနကကိုညင်းညာပြောထားတဲ့ဟာကိုဘယ်လိုသဘောရပါလဲသူကတော့သွေးခွဲရဆိုတဲ့အမြင်ပေါ့နော်မြင်ထားတာ
အဲ့ဒီတော့မဟုတ်ပါဘူးဒီမှာသူရကတော့အဲသူ့သဘောနဲ့ဒီဒီလိုမျိုးဟိုဖိတ်ခေါ်ထားတာရှိတယ်လေအဲ့တော့သူ့ပါလေသူ့စနစ်နဲ့တူပေါ့သူရင်းနေပါဒီဒေတာဖြည့်ပြီးအဲ့ဒီဟာကိုဒီကနေပြီးတော့မှ verify လုပ်မယ်ဒီစစ်မယ်ဒီစစ်ပြီးတော့မှဒါရီကတကယ်နေထိုင်သွားတယ်ဆိုတော့အကြမ်းမီးအောက်ထားနေဒီရပြီးတယ်ဒီကံလက်ခံမယ်ဒါလည်းသူ့ဒီသဘောယူနေလို့ကြပါသိခွဲတာပါညာမရှိဘူးလို့ကျွန်တော်နားလည်ပ
ါဟုတ်ကဲ့မြန်မာအစိုးရဘက်ကတော့ဒီပြန်လည်လက်ခံရေးအစီအစဉ်မှာတကယ်ကိုလိုလိုလားလားရှိတယ်လို့ကိုစီသူယူဆပါလားယုံကြည်ပါလ
ားအဲ့ဒီလူလာရှိလားမရှိလားဆိုတဲ့ဟာကတော့ဖက်ပြီးတဲ့ area အိုးကြပေါ့နော်ဒူးဦးရေစီးရင်ကတစ်ဖက်ကဆိုရင်နိုင်ငံတကာအတိုင်းအဝန်ကပြောနေတာဒင်းရတိဘက်ကပြောနေတာခလပင်းညိုလို့ပြောတယ်ဒါပေမဲ့ကျွန်တော်တို့နေပြည်တော်မှာပြီးခဲ့တဲ့အချိန်တစ်ခုကဒင်းရရှင်းလင်းလေးလုပ်တဲ့ခါကျတော့အစိုးရဘက်ကတရားဝင်ပြောတာကတော့၄ဘင်းခွဲကျော်လောက်သူပြောတယ်အပိုင်းကြီးကြီးပေါ့နော်အဲ့လိုအရေးအချက်ကြီးကိုလက်ခံဖို့ဆိုတဲ့ဥစ္စာကအခုလောလောဆယ်မှာအဲ့လက်ခံမှုအဲ့ဒီကတင်ပြရဖို့ခန်းတစ်ခုကလေ150ခန့်အဲ့တော့တော်ရဆက်မပူဘူးဆိုတော့ဟိုဒါကအလိုနေတဲ့အရေးတက်ပါပဲတကယ်တကယ်ဟိုပါလေစိတ်ပါလက်ပါလက်ခံမယ်ဆိုရင်တော့တစ်ခါကလည်းဥစ္စာပေါ့နော်ပို့ပေးမယ်ပါညာဆိုရင်တော့ဒီကအများကြီးပို့ပြီးတော့မှဒီလက်ခံလိုင်းကိုဒီလုပ်ချက်လို့ထင်ပါတယ
်ဟုတ်ကဲ့
ပါလားမပါလားမပါသလားဆိုတဲ့ဥစ္စာကိုတရားပြောရမယ်ဆိုရင်တော့ဟိုစိတ်မပါတမှလို့ပြောရမယ်လေဒီပါ
ဟုတ်ကဲ့ကျွန်တော်သရော့ရှစ်တူဖိတ်ခေါ်လို့ပါတယ်ကိုအေးလိုင်းလီလိုင်းပေါ်မှာရှိပါလားကိုအေးလိုင်းကြားပါလား
ကျားပါတယ်
ခင်ဗျာโอเคကိုလေးဆွနေလို့ရပါတယ်ခင်ဗျာတို့ပေါ့
ဟေးဟုတ်ကဲ့ပါခင်ဗျာကျွန်တော်ကနားလည်တယ်လို့ပြောမယ်ဆိုရင်အစိုးရအနေနဲ့ဒီယောဟန်တပားနိုင်ငံဇော်ဘီတင်းဆောင်နေရတဲ့ဒီယောဟန်ဂျာတို့ကိုသူကိုရှင်လို့ပေါ်တာမှမဟုတ်ပါဘူးခင်ဗျာဒါပေမဲ့သူတို့မှငွေတကာကြီးပြအားကိုနေရှင်တို့သူတို့ကခေါ်ရှင်ဘလို့ကိုသူတို့ခေါ်ရှင်ဘလို့ဟန်ဆောင်ရင်းဆောင်နေရပါအမေပြောမယ်ဆိုရှင်းရှင်းလေးပြောမယ်ဆိုရင်ဗာလေးဆိုရင်တော့အခုတော်တော်ဝင်းမြာကတော့တရားစာရှင်းလင်းမှုမှာပြောက်ထားတယ်ဒါပေမဲ့အဲဒီဘုရားဟောလာဘုကောဇာတိကမှာတင်းနေရမယ်အရင်ကပြောပြတာကသူတလန်းကလနေပြီးဆိုနေရုပ်ကိုသူပုံမဲလို့ပြောထားတယ်အခုကတော့သူတရားစာရှင်းလင်းမှုမှာဒေါက်တာဝင်းမြာကစနိုက်တိတိနေရမယ်သူကို MBC ကတင်နေ MBC ကနေဘွန်တော်မျိုးရည်တွင်ပြောလာရေးဆောင်ပြမယ်ဆိုတော့အဲ့ဒါတော့မပြေနိုင်သေးတာဘူးခင်ဗျာဘာလဲပြောမယ်အမေပြောမယ်ဆိုရင်ဒီခိုင်တိုင်းစက်ဒီလိုနဲ့မျိုးတော်မေကုန်းလုံခိုင်ပြီးတော့ကျွန်တော်ယောဟန်ဂျာနီလေအမြတ်မေဖို့နဲ့ခံကြတာပါသူတို့မေဖို့အမြတ်မေဖို့နဲ့ခံတာနဲ့တစ်ဆင်သူတို့နိုင်ငံတကာစီစဉ်ရေးကြရရပါဘူးအခုကျွန်တော်တို့ယောဟန်ဂျာတွေကတော့နိုင်ငံအမြတ်မေဖို့နဲ့ခေကနေတစ်ဆင်လို့သူ့ကိုအောက်ကြပြီးတော့ NB တော့ခေရမယ်ဆိုပြီးတော့စကားတခုကိုသူတို့ဥပဒေတိုက်ကပေါ်ပြန်လာပြီ
ဒါ
သူတို့ကွက်ကဆက်ဆက်နေတဲ့အတွက်ကျွန်တော်တို့ဒီမှာနေပြီးတော့ဒီမှာဒုက္ခကြီးစကဲမှာနေပြီးတော့ကျွန်တော်တို့နေရေးရှိတယ်ကျွန်တော်တို့စုမျိုးစုကျွန်တော်တို့မင်းကျဲအဲ့ဒါမှဘယ်လိုရှိတယ်ဘယ်လိုမရှိတယ်ဆိုတော့ဘုပေတော်မှရှိရတော့ဟန်ကြကဘဒူမသွာလာခွန်းဟောဇလက်တာမရှိဘူးသူတို့ပြေးပြန်တာတို့ဆောက်ရနေတဲ့တော့ကက်ကက်သွား
ဟုတ်ကဲ့ကိုကြီးလိုက်တော်တော်လေးဆွေးနွေးပြပါဟုတ်ကဲ
့မြန်မာနိုင်ငံမှာနေပြီးတော့ဘလူဆက်တော်တဲ့အစီအစဉ်နဲ့လည်းအစိုးရကဘလူစီရင်တွေ့နေလဲအခုလက်ရှိရှိတဲ့သူတွေတော့မှ
ဟုတ်ကဲ့ကိုလိုက်ကျေးဇူးပါပဲကိုလိုက်ဆိုလိုတဲ့သဘောကိုကျွန်တော်တို့ဖမ်းမိပါပြီအဓိကကိုလိုက်ပြောတဲ့ဟာလဲတို့ဖမ်းမိပါပြီအဲ့ဒါနောက်ပိုင်းမှာဆက်ပြီးတော့ဆွေးနွေးပေးပါမယ်ကိုကျော်စိုးနောက်ထပ်သရရှိတူဖိတ်ခေါ်လို့ပါတယ်ကိုကျော်စိုးဆွေးနွေးမေးမြန်းလို့ရပါတယ်တို့ပေါ့ကိုကျော်စိုးကြားပါလား
ကြားပါ
ဟုတ်ကဲ့ဆွေးနွေးမေးမြန်းလို့ရပါပြီဗျဟု
တ်ကဲ့ပါတော့ကတိဘယ်လိုလုပ်ပြန်နိုင်မလဲသူတို့ရဲ့လုံခြုံမှုဘဝမှာတန်ကြပါဘာတကူမှမမဆိုးရတာတင်းတမ်းတမ်းနဲ့မပြေပြေပြောပဲနဲ့ ဒေါက်တာဝင်းနဲ့အဲ့ဒါအချင်းချင်းအပြောက်ပြတာကျွန်တော်ကြောက်ဘူးပါတယ်အဲ့ဒီမှာလိုပြောလဲဆိုလို့ရှိရင်ဟုတ်အဲအဲ့ဒီမှာဘယ်လိုပြောလဲဆိုလို့ရှိရင်ကြောက်ပါလားဟုတ်ကဲ့ကြောက်ပါလေကိုကျော်သူပြောပါဟုတ်ပါဟုတ်ပါဘယ်လိုလဲ
အဲနောက်ပြီးအဲလက်ကင်းစကင်းမှာရာကြီးစကင်းစားတာမယ်ဆိုရင်ဘာစကုမနိုင်ငံသားနိုင်ငံသားကွန်ရင်မပေးဘဲနဲ့သူတို့ရဲ့မူလနဲ့တိုင်ရဒေတာကိုမပြောဘဲနဲ့ကြားစကင်းမှာနေဖို့တော့ပြောလာမယ်ဒီအဲဒီကအစံကတမကူကြီးစစ်စစ်တာဟုတ်ကဲ့ဘယ်လိုမှဒါဘာဖြစ်လို့ဒီတော့ကဒီလိုဘင်္ဂလားနဲ့နိုင်ငံသားဖြစ်လာတာလဲအဲ့ဒါကြီး
အဲအတည်မြင့်ကွာရင်ဖွင့်ပြီးမှသူတို့ပြန်လာတာလို့တော်တော်ဟုတ်ကဲ့ကိုကျော်စုကျွန်တော်တို့ကိုကျော်စုပြောတာသဘောပေါက်ပါပြီအဓိကတော့ရင်မြင့်ပြဿနာကိုဖြေရှင်းဖို့နောက်တစ်ခုကနိုင်ငံသားကိစ္စအမ်ဗီစီကိစ္စပါနော်ကျွန်တော်နောက်ထပ်တစ်ချက်တူထပ်ပြီးတော့ဖိတ်ခေါ်ကြပါလိမ့်ဥမ္မာမောင်တို့တုတ်တုတ်လေးဆွေးနွေးလို့ရပါတယ်ဟုတ်ကဲ့
ကျွန်တော်ကတော့ပြောရှင်းတာဒီလိုပါကျွန်တော်တို့ကနေပြီးတော့ပြန်ကောင်းမယ်ဆိုတာအဲ့ဒီရာဇကင်ကနေပြီးတော့ရောက်တာနဲ့လက်ကင်ရာဇကင်ကရောက်တာနဲ့နေပြီးတော့အမေရိကန်ပြင်မယ်ဆိုတာကျွန်တော်တို့အဲ့ဒါတွေကတော့ကျွန်တော်တို့လက်မကင်နိုင်ပါဘူးနောက်တစ်ခုကြတော့ကျွန်တော်တို့မောင်တော်မြောက်ပိုင်းတောင်ပိုင်းခွေထားတယ်မြောက်ပိုင်းမှာနေပြီးတော့ဒါဝန်ကြီးနေရာမဲတောင်ပိုင်းကိုသွားလို့မရဘူးဆိုပြီ
တော့ကျွန်တော်တို့
ဟုတ်ကဲ
့ဖိတ်ပါဦ
းဟုတ်ကဲ့ခင်ဗျာကျွန်တော်
နောက်တစ်ခု
ဟုတ်ကဲ့ပြောပါ
နောက်တစ်ခုရတော့အဲနောက်တစ်ခုရတော့ကျွန်တော်တို့ကနေပြီးတော့ဥယျဥယျဝဥမီမီနေကိုကျွန်တော်ပြန်ရှင်နေအဒီဗီကန်တော့မသွားရှင်ဘူးဟိုမှာကျွန်တော်တို့ဒီမလာကွာဒီဗီကန်မှာပဲကဲလူလူပဲဒီလိုကိုသွားမယ်ဆိုလို့ရှိရင်ကျွန်တော်တို့ကလက်ကင်းစကင်းပြီးတာနဲ့ကျွန်တော်တို့ကဥယျကိုသွားမယ်ဥယျမှာဤမရှိဘူးပြာပဲရှိတယ်ဆိုပါတော့ကျွန်တော်တို့ပြာတဲမှာနေပြီးတော့ကျွန်တော်တက်ဆုပ်ပြီးရနေနေလက်ကင်ဟိုမှာကြောက်လေကလက်ကင်ရဲ့စကင်းဆိုတာအဲ့ဒါကျွန်တော်ကလုံးဝမသွားရှိဘူး
โอเคจ๋าလက်ခံရေးစခန်းကိုမသွားခြင်းဘူးပေါ့เนาะကျွန်တော်ကိုဟာကိုစစ်တော်မြစ်ကိုဒါနဲ့သူဆွေးနွေးတော့တာနဲ့ပတ်သက်လို့ချက်တစ်ချက်ပြမေးခြင်းပါလေအခုနောက်ကသူဆွေးနွေးတော့တဲ့အဲထဲမှာရခိုင်လွတ်တော်ကနေပြီးတော့မောင်းတော့တောင်ပိုင်းမှာသူတို့ကိုပြန်ပြီးတော့နေရာမချပေးဖို့ဆိုပြီးတော့ပါဆုံးဖြတ်ထားတာရှိပါတယ်ခင်ဗျာအဲ့ဒါကပြဿနာတော်တော်ဖြစ်လာနိုင်လားဘယ်လိုမြင်ပါလဲခင်ဗျာ
အခုဆက်ရတဲ့ပတ်သက်ရင်တစ်ခါကဟိုရခိုင်တိုင်းသားတွေကဆုံးဖြတ်ချက်ပြီးဒါဒီကတော့အဓိကမကြပါဘူး။တောင်စစ်တယ်မှာတောင်စစ်ကတော့လုံးတောင်ပိုင်းမှာဟိုပြန်ပြီးတော့နေရာချမထားပြီးနဲ့ပေါ့။အဲ့ဒီနဲ့ပတ်သက်လို့ကျွန်တော်ရှင်းအောင်ကျွန်တော်တော့ဟိုကြည့်တယ်။ဒါလည်းဆိုတော့ဒီရက်တဲ့ရက်ပိုင်းကဒေါက်တာဝင်းမြတ်အေးကသူကဘာလို့တုံးတုံးသွားလဲဆိုတော့ရောက်လာတဲ့လူတွေကအဲ့ဒီပန်တော်ပြင်ဂျာစခန်းထဲမှာနေပြီးတဲ့ခါကျရင်မောင်တော်ဒေတာအတွင်းဒုလတ်စွာသွားလာနိုင်တယ်ပေါ့နော်။အဲ့ဆိုတော့မောင်တော်ဒေတာဆိုတာပါလေဒေတာဆိုတာမရှိဘူးလေကျွန်တော်တို့ဒီမြန်မာဒီပုံထဲမှာမရှိဘူး။သူကခရိုင်ရှိတယ်မြို့နယ်ရှိတယ်အဲ့ဒီမှာဘာရှိတယ်လဲဆိုရင်မောင်တော်ခရိုင်ဆိုတာရှိတယ်မောင်တော်ခရိုင်ရဲ့အောက်မှာဆိုရင်မောင်တော်မြို့နယ်နဲ့အဲဘူးပြည်တော်မြို့နယ်ဆိုတာရှိတယ်ရှိတဲ့အခါကျတော့အဒီလူတွေဘယ်ကြည့်သွားရမလဲပေါ့နော်ဒါပေမဲ့ဒီမှာရှင်းလင်းပွဲကိုတေချာနားထောင်ကြည့်ရင်လည်းနောက်ပိုင်းမှာလောက်ကနဲ့ပတ်သက်တဲ့တာဝန်ရှိသူတွေနောက်အုပ်ချုပ်ရေးပိုင်းကတာဝန်ရှိသူတွေကြိုးတဲ့အခါကျတော့မောင်တော်မြို့နယ်အတွင်းမှာပဲအလိမ့်မဲ့စာသွားလာနိုင်တယ်လို့သူကဆိုလို့လားတခြားမြို့နယ်ကတော့သွားလို့မရအောင်အဲ့ဒါအရင်တော့ရှိတာတဲ့1980နိုင်ငံသားဥပဒေအတိုင်းကိုအတူကဆက်ပြီးတော့မှဟိုပြောဆိုထားတဲ့သဘောပဲ။နောက်တစ်ခုက52မြို့52နေရာမှာပေါ့နော်။နေရာချပြီးမယ်လို့တော့အဲ့ဒီကိစ္စကရှင်းလင်းပွဲမှာပြောတယ်။ဒါပေမဲ့အဲ့ဒီ52နေရာကဘယ်နေရာတွေလဲ။အဲ့ဒါကခုနကပြောသလိုပေါ့နော်။ဒီမောင်တော်မြို့နယ်ဧရိယာထဲမှာပဲပါသလား။နောက်ပြီးတော့မောင်တော်တောက်ပိုင်းတွေမှာဒီအဲ့ဒီနေရာတွေရောပါသလားဆိုတာကျွန်တော်တို့မသိနိုင်ဘူး။မသိနိုင်တဲ့အခါကျတော့ခုနကသူတို့မောင်တော်တောက်ပိုင်းမှာနေလာတဲ့လူတွေကသူ့နေရာကိုသူပြန်သွားမယ်။သွားကြည့်မယ်ဆန္ဒရှိရဲ့။တော်လို့ရလားမရလားဆိုတာကိုတော့ကျွန်တော်တို့မပြောနိုင်ဘူးခင်ဗျ။
ဟုတ်ကဲ့ကျွန်တော် ကိုစီသူကိုနောက်ဆုံးမိကုန်းခုမေးကြပါလေ Thrash နေလဲဆွနေမဲ့ Thrash ရှိုးလဲတန်းစီဒီပါလေဒါမှမဟုတ်ကျွန်တော်တို့အပြည့်လည်းမခေါ်နိုင်တော့ဘူးချင်းလဲသိမရလို့ပါကျွန်တော်ကိုစီသူမေးချင်တာကတော့ NVC ကတ်နဲ့ပြဿနာပါခုနကဆွနေသွားတဲ့အထဲမှာတချို့ဒုက္ခသည်တွေကနိုင်ငံသားအမျိုးသားမှတ်ပုံတင်ရပီးသားလူတွေပါပါတယ်တဲ့သူတို့ဘက်ကပြောနေတော့ဒီလူတွေက NVC ရှောက်ဖို့ဆိုတာမဖြစ်နိုင်ဘူးဆိုတော့ဒီကိစ္စကိုမြန်မာစုရဘက်ကရှင်းဖို့တစုံတရာသူတို့ပြင်ဆင်ထားတာရောကြားမိပါလား
အဲ့ဒီဥစ္စာနဲ့ပတ်သက်လို့ဒရင်းရရှင်းလင်းပွဲတွေကျွန်တော်တို့တွေကိုရှင်းပြတဲ့ဒီမှာတော့အဲ့တို့ပြောတာကတော့ရောက်လာတဲ့ဆိုရင်ဒါ NDC ကတ်ကိုတော့သူကလုံးရမယ်။အပြီးတော့ငွေကုန်လုံးကမှတ်ပုံနေနေရှိကြလားနိုင်ငံသားဟိုကအချင်းတန်းရှိကြလားအရှိတယ်ဆိုရင်အဲ့ဒီအတိုင်းကိုပြန်လုပ်ပေးပါမယ်ဆိုပြီးတော့မှပြောတာတော့ရှိတယ်ဒါအာဏာပိုင်တွေဘက်ကပြောတာပေါ့နော်။ဒါပေမဲ့ကျွန်တော်ကစစ်တီမှာရှိတယ်ခရတော်ကဒီဒုက္ခသည်စခန်းတွေကိုကျွန်တော်ရောက်ဘူးလေ။အဲ့ဒါမှဆိုသူတို့လက်ပြေကိုတွေကိုသူတို့ပြတာတွေရှိတယ်ကျွန်တော်တို့ငွေကြေးတော့ကျွန်တော်တို့ငွေကြေးရတဲ့၃ခေါက်ချိုးပါကျွန်တော်တို့ကင်ရရတယ်လေ။အဲ့ဒီမှတ်ပုံတွေနေသူတို့ကင်ထားတာတွေရှိတယ်။ဒါပေမဲ့သူတို့တွေလည်းဒုက္ခသည်စခန်းမှာပဲသူတို့ဆက်ပြီးတော့နေရတယ်။နိုင်ငံသားကပ်ပြရတယ်သူတို့ကိုင်ဆောင်ခွင့်လည်းသူတို့မရှိဘူး။အဲ့လိုဟာတွေရှိနေတဲ့အခါကျတော့ဟိုဒါတွေကိုမယုံကြည်ဘူးဆိုရင်လည်းအဲဒါကတော့မယုံကြည်တဲ့လူတွေဘက်ကတော့သူတို့တာလျာဖြစ်ခိုင်ခွင့်ရှိပါတယ်။ဘာလို့ဆိုတော့အစိုးရကဟိုဒါနဲ့ပတ်သက်ပြီးတော့မှနှုတ်နဲ့ဂတိပေးတာတွေပဲရှိတယ်။လက်တွေ့ကြီးကဘာမှလုပ်ပေးတာဟိုရှိမှမရှိပဲ။အဲ့တော့ဒုက္ခသည်တွေကိုဂတိပေးနေတဲ့အစားလည်းလို့ပြောမှာအဲ့ဒီမှာလည်းဟိုလူဥစ္စာပေါ့နော်။အဲကျွန်တော်မြန်မာကျန်ရေးတိုင်းရှိပါတယ်မိုးစင်းလေး။အဲ့ဒီလူတွေကိုအရင်လုပ်ပေးလိုက်ရင်ဒါကတော့ဖြေပေါ်သွားပါပေါ့။အဲ့မဲ့အဲ့ဒီမှာလည်းလုတ်ပေးတာကျွန်တော်တို့ကတော့သိပြီးတော့မတွေ့ရသေးပါဘူ
း။ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ Daily Life Season ချိန်ဆစ်သွားလို့ပါ။ပါဝင်ဆွေးနွေးပေးတဲ့ကိုစီသူအောင်မြင့်နဲ့တော်ရရှင်တွေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။ကျွန်တော်တို့အချိန်အကန့်အသတ်ရှိတာမလို့တော်များများကိုမခေါ်လိုက်နိုင်ပါဘူး။ဒီကနေ့ပြီးတော့ကျွန်တော်တောင်းပန်ရပါတယ်ခင်ဗျာ။ Daily Life Season ဒီမှာပဲကျန်းသာခွင့်ပေးပါခင်ဗျာ။